ဂျူးတွေကိုဆန့်ကျင်တာမွတ်စလင်တွေပေါ်အမုန်းတရားနဲ့ဆန့်ကျင်တာခရစ်ယာန်နဲ့တခြားဘာသာကိုးကွယ်သူတွေကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်တာတွေကိုတိုက်ဖျက်ရေးအရှိန်မြင့်လှုပ်ဆောင်ကြဖို့ဘာသာရေးဖိနှိပ်မှုဒဏ်ခံရသူများအမှတ်တရပထမဆုံးနိုင်ငံတကာထိမ့်မှန်းနေမှာကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းသွားပါတယ်။တောက်ဂျာတာဘီနီကကြောက်တဲ့အဲ့ဒီအထိမ့်မှန်းနေအဖြစ်ကုလသမဂ္ဂလူမျိုးရေးကောင်စီလူသဘောအစည်းအဝေးတစ်ခုကိုကျင်းပတာမှာဒေါ်တက်မှုတွေရှိထားပေမဲ့လည်းမိမိတို့ဘဝတွေကိုသာမကဒီမိုကရေစီလူမှုပအဝင်ကျင်တည်ငြိမ်မှုနဲ့ငြိမ်းချမ်းရေးတို့ကိုပါချင်းချောင်းနေတဲ့နိုင်ငံသားမုံတီမှုလူမျိုးရေးခွဲခြားမှုနဲ့ဘာသာရေးအရနားလေလက်ခံပေးနိုင်မှုမရှိတာတွေကမ္ဘာတွင်းမှာပိုများလာနေတဲ့ပေါ်အထူးပဲစိုးရိမ်မိတယ်လို့လူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလက်ကဂျနီဗာကနေဗီဒီယိုကားတစ်ဆင့်ပြောပါတယ်။အဲ့ဒီအစည်းအဝေးမှာပဲဘာသာရေးလူလက်ခွင့်ဆိုင်ရာအမေရိကန်အထူးသံတမန်ဆမ်မြူအယ်ဘရောင်းဘက်ကလည်းတခြားနိုင်ငံတွေမှာဘာသာရေးလူနည်းစုတွေပေါ်ဖိနှိပ်တာတွေကိုပြောသွားတဲ့အထက်မှာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်ဆိုးရွားတဲ့တိုက်ခိုက်မှုတွေနဲ့လူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုဆိုတာတွေကိုလည်းထည့်ပြောသွားပါတယ်။မြန်မာနိုင်ငံကတော့ရိုဟင်ဂျာလို့တုံ့တုံ့ပြောဆိုတာကိုလက်မခံသလိုအဲဒီလူမျိုးစုနဲ့ရှင်းလင်းဖယ်ရှားတာမျိုးမရှိဘူးလို့အစင်တစိုက်ညင်းဆိုထားပါတယ်။